တနိုင်ငံလုံးအပြစ်ရဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ခုနဲ့စစ်ကောင်စီတို့တနင်္လာနေ့ကနေပြီးတော့မှတွေ့ဆုံခဲ့ပြီးနောက်ရက်တွေမှာပြောဆိုမယ့်ကိစ္စတွေနဲ့ပတ်သက်လို့အကြံဉာဏ်ပြောဆိုခဲ့ကြကြောင်းရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဒုတိယဥက္ကဋ္ဌဒေါ်စောမြရာဇာလင်းက VOA ကိုပြောပါရယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုပြီးစစ်ကောင်စီဘက်က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၇ခုကိုပြီးခဲ့တဲ့ရက်ပိုင်းကဖိတ်ကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမွန်ပြည်သက်ပါတီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့တော့တက်ရောက်လာတာမရှိကြောင်းသူကပြောပါတယ်
။ဟိုဆင်းနေပြထိုက်ထားတာကတော့ဆင်းနေဖွဲ့ကိုဖိတ်ထားတာပေါ့။အဲဒီမှာရောက်နေတာကတော့ငါဖွဲ့ရောက်နေပြီလို့တော့ပြောလို့ရပါတယ်။ဒါပေမဲ့ဟိုချွေးနေမှုကောင်းစင်တွေကိုတော့သူကတော့နှိမ့်နိုင်အောင်ပါ။ဒီနေ့ကတော့ဖြည်းဖြည်းထူးထူးပြောတာတော့မဟုတ်ပါဘူး။ကျမတို့ကလာရနှုတ်ဆက်တဲ့သဘောနဲ့ဟိုအစည်းအဝေးရဲ့အချင်းချင်းကဘယ်လိုပုံစံမျိုးဖြေးကြမလဲပေါ့နော်အဲ့ဒါတွေကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နှိမ့်နှိုင်းဖို့အတွက်လည်းဒီနေ့ကဒါရောက်တွေ့ဆုံလေးသဘောပဲဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆွေးနွေးဖို့လက်နက်ကင်ခုနှစ်ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ28ရက်ကနေ29ရက်အထိဖိတ်ကြားထားတာဖြစ်ပေမဲ့ဆွေးနွေးမဲ့ရက်ကတော့အကြောင်းအရာပေါ်မူတည်လိမ့်မယ်လို့ဒေါ်စောမြရာဇာလင်းကပြောပါတယ
်ဟိုဒီမှာတော့မနေ့ကကတော့So, attention that of opening ceremony that she told me about. The island is a good idea to buy a little bit. She knew that the minister of my family is a good idea to buy.
NCA အပြစ်ရဲ့ခုနှစ်ဖွဲ့နဲ့ဗိုလ်ချုပ်ရာပြည့်ဦးဆောင်တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီ NSPNC မကြသေးခင်ကလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပွဲအပါအဝင်နှစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဒီဇင်ဘာလ15ရက်ကနေ18ရက်နေ့အထိနောက်တစ်ကြိမ်တွေ့ဆုံမှု NCA ခုနှစ်ဖွဲ့ကကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကညှင်းဆိုခဲ့တာပါအခုတစ်ကြိမ်မှာတော့စစ်ကောင်စီရဲ့ကမ်းလှမ်းမှုနဲ့တတိယအကြိမ်မြောက်တွေ့ဆုံနေကြတာဖြစ်ပါတယ်အခုနှစ်အောက်တိုဘာလ15ရက်မှာကြာရောက်တဲ့ NCA စာချုပ်9နှစ်ပြည့်တဲ့နေ့မှာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ဦးမင်းအောင်လှိုင်ကတိုင်းရင်းသားတွေတောင်းဆိုတာကိုအကောင့်ထဲဖော်ဖို့ဖွဲ့စည်းပုံကိုပြင်ဆင်ရမယ်လို့ပြောဆိုခဲ့တာပါဒါပေမဲ့တိုင်းရင်းသားလက်နက်ကင်တချို့ကတော့အာဏာသိမ်းပြီးနောက်ပိုင်းမှာဖွဲ့စည်းပုံဥပဒေဟာပြက်ပြဲသွားပြီလို့ပြောပါတယ်ဒါကြောင့်အပြစ်ရက် NCA ဟာလည်းအလားတူပယ်ဖျက်ပြီးသားဖြစ်ကြောင်းလက်နက်ကင်အဖွဲ့တွေကပြောနေကြတာဖြစ်ပါတယ်ခင်ဗျာ